အမေရိကန်နိုင်ငံကိုရောက်နေတဲ့ပုံဟမ်မင်းကြီးဖရန်စစ်ဟာဒီကနေ့ဂျက်ဒဗရင်းနေ့အမေရိကန်ဆန်တော်ချိန်မနေ့7နိုင်မှာစပြီးတနင်္လာနေ့ပါအမေရိကန်လွှတ်တော်မှမင်ကွန်းပြောကြားခဲ့ပါတယ်လွှတ်တော်ကိုလာရောက်တဲ့ပုံဟမ်မင်းကြီးကိုလာရောက်ဖို့အတွက်ဖိတ်ကြားခဲ့တဲ့လွှတ်တော်ဥက္ကဋ္ဌဂျွန်ဘိန်နာကကြိုဆိုခဲ့တာပါလွှတ်တော်မှမင်ကွန်းစပြောချိန်မှာရင်းနဲ့အမေရိကန်နိုင်ငံသားတွေလို့ပုံဟမ်မင်းကြီးကနှစ်ခွန်းဆက်စကားစပြောခဲ့တာဖြစ်ပြီးလူသားရဲ့အခြေခံရပိုင်ခွင့်ဖြစ်တဲ့အမျိုးသမီးအမျိုးသားဒန်းတူရပိုင်ခွင့်ရှိဖို့အတွက်ပြောကြားခဲ့ပါတယ်အများမျှော်လင့်နေကြတယ်လို့ပဲပုံဟမ်းမင်းကြီးကသူ့ရဲ့မင်းကွန်းနဲ့မှကဘာကြီးပူနေလာမှုပြဿနာကိုပြောကြားသွားပြီးရာသီဥတုပြောင်းလဲမှုတွေအားလုံးလက်တွဲပြီးဆောင်ရွက်ဖို့အတွက်တိုက်တွန်းသွားပါတယ်ကဘာကြီးမှာငြိမ်းချမ်းမှုရဖို့အတွက်တန်တိတ်ခံတွေခိုင်ခိုင်မာမာချဖို့အတွက်လိုအပ်တယ်လို့ပြောကြားခဲ့တယ်လို့လူကိုသေဆုံးစေတဲ့လက်နက်တွေဘာကြောင့်ရောင်းဝယ်နေကြတယ်လဲလို့လည်းမင်းကွန်းထောက်ခဲ့ပြီးလက်နက်ရောင်းဝယ်မှုတွေရပ်ဆိုင်ရမယ်တာဝန်ရှိတယ်လို့လည်းပြောကြားခဲ့ပါတယ်ဒါအပြင်မိသားစုတွေအားလုံးအတွက်စိုးရိမ်မှုရှိတာကိုလည်းထောက်ဖို့ပြောဆိုခဲ့ပြီးအမေရိကန်ပြည်ထောင်စုကိုဖျားသခင်ချီးမြှောက်ပါစေလို့ဆုတောင်းရင်းညီကောင်းချုပ်ခဲ့တာပါမင်းကွန်းပြောကြားအပြီးမှာပုံဟမ်းမင်းကြီးဟာလွှတ်တော်ရဲ့အနောက်ဖက်မြက်ခင်းပြည်မှာသူ့ကိုစောင့်မျှော်နေတဲ့တောင်းနယ်ချီတဲ့လူလူကြီးကိုဝါရှင်တန်ဒီစီမြို့တော်ကိုစီးပြီးမြင်ရတဲ့လွှတ်တော်ရဲ့လေသာဆောင်ကနေအပူဇော်ခံခဲ့ပါတယ်အခုတရင်ကြေညာနေချိန်မှာတော့ပုံဟမ်းမင်းကြီးဟာအိုးအိမ်မဲရီနေထိုင်ရာစီကိုတွားရောက်နေပါတယ်မနေ့ကဗိုလ်တပ်ခုနေမှာတော့သမ္မတအင်ဂျူမာအမေရိကန်သမ္မတဘဲရစ်အိုဘားမားနဲ့တွေ့ဆုံခဲ့ပြီးဝါရှင်တန်ဒီစီမှာရှိတဲ့အမျိုးသားဖျားရှိခိုးကြောင့်မှာပုံဟမ်းမင်းကြီးရဲ့ပထမဆုံးဝတ်ပြုဆုတောင်းပွဲကိုကျင်းပခဲ့ပါတယ်မနေ့ဖန်မှာတော့နယူးယောက်ကိုတွားရောက်ပြီးကုလသမဂ္ဂမှာမင်ကွန်းပြောကြားမှာဖြစ်တယ်လို့တနင်္လာနေ့မှာတော့လူပေါင်းတန်းနဲ့ချီးပြီးတက်ရောက်ဖို့ရှိတဲ့ဖီလာဒယ်ဖီးယားကကမ္ဘာတဝန်းမိသားစုတွေ့ဆုံပွဲကိုတွားရောက်မှာဖြစ်ပါတယ်